ဖာကန်မြို့နယ်ဆိုင်းတောင်ကျေးရွာမနာမော်မှာရှိတဲ့ကြောက်စိမ့်လောက်ွက်ထဲကိုဒီကနေ့မနက်၄နာရီလောက်ကရွှွန်နွန်ကန်တစ်ခုပြိုကျခဲ့ပြီးညပိုင်းအလုပ်ဆင်းနေတဲ့ကုမ္ပဏီဝန်ထမ်းအယောက်30ကျော်လောက်ပျောက်ဆုံးနေကြောင်းကယ်ဆယ်ရေးအဖွဲ့တချို့က VOE ကိုပြောပါတယ်ပေ300လောက်ကျေပြီးတော့အတော်နတ်တဲ့လောက်ွက်ဖြစ်လို့ခက်ခက်ခဲခဲရှာဖွေနေရကြောင်းလည်းပြောပါတယ်ဒီကနေ့မနက်7နာရီလောက်အထိအပေါ်ရံသာရှာဖွေနိုင်ပြီးတည်ဆုံးသူ2ယောက်နဲ့ဒဏ်ရာသူ4ယောက်ရှာဖွေတွေ့ရှိထားတယ်လို့လူမှုကွန်မြူနတီအဖွဲ့တချို့က VOE ကိုပြောပါတယ
်ကုမ္ပဏီဝန်ထမ်းတွေပေါ့စကြီးနဲ့လုံးလုံးပဲစီဒီမိုင်းဆွဲတဲ့သူကြီးအကုန်ပါတာပေါ့တုံးတယ်အထက်မှာရှိပါတယ်နော်ရွှေစည်းကျင်ရကျတော့ကျွန်တော်နားလိုက်ပါပြီဘာလို့လဲဆိုတော့ဇလုံးကဖြစ်ပြီးတော့ကြောင့်ရှိမပါဘူးတော့ဒီချင်းကတော့လုံးဝသတိချန်သွားတာပေါ့နော်ချင်းနှခမ်းတော့ကားပေါ်ပါရှိတဲ့ကျွန်တော်တို့လုံးနောက်ပေါ်ကကျွန်တော်တို့ဒီရှောက်လို့စကြီးလုံးလုံးရတယ်အလောင်းလောင်းရတယ်ပြီးလို့ရှိရင်ကျေးကျူတဲ့ချိန်မှာကျွန်တော်တို့ဖြည်းဖြည်းလုံးလုံးကိုပြန်ရရတဲ့ကျွန်တော်ဒီရောက်တော့လက်ရှိသူဖာဂါဖီကိုပို့ပြီးသားတယ်ဘလို့
ကြောက်စိမ့်တူဖို့နေတဲ့လုပ်ငန်းကတော့ဥချိုကုမ္ပဏီဖြစ်တယ်လို့တချို့ကပြောပါတယ်အခုအခင်းဖြစ်ပေါ်တဲ့လုတ်ွက်ကျင်းတဲ့ကိုပဲပြီးခဲ့တဲ့3လလောက်ကဘေးနားကရေကန်ပြိုကျခဲ့ပြီးကြောက်စိမ့်တူဖို့နေတဲ့အလုပ်သမား30ကျော်တည်ဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်2021ဒီဇင်ဘာတုန်းကလည်းမနမော်ရဲကရေကန်တဲ့ကိုမြေစာပုံပြိုကျပြီးတော့လူ100လောက်တည်ဆုံးခဲ့ဘူးပါတယ်မီဇာပုံပြိုကျပြီးလူတွေမကြခဏတည်ဆုံးကြရတာဟာအာနာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစတာအရေးဆောင်ကြည့်ရေးအဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးလှူရှားသူတွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ